ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေအပါအဝင်ရွှေ့ပြောင်းလို့သမားတွေကိုလုပ်ငန်းဝင်တချို့မှာအကန့်အသတ်နဲ့အလုပ်လုပ်ခွင့်ပြုမှာဖြစ်ကြောင်းထိုင်းအနာပိုင်းတွေကကြေညာလိုက်တယ်လို့တရားမဝင်ဝင်လာသူတွေကိုတော့ဇက်တိုက်ဆိုသလိုဖမ်းဆီးအရေးယူနေတဲ့အကြောင်းပြောပြပါမယ်။ကျမမအေးအေးမှာပါ။ COVID-19 ကပ်ရောဂါကူးစက်မှုတွေရောပါလာတာနဲ့အမျှကန့်သက်ချက်တွေလျှော့ပေါ်လာနေတဲ့ထိုင်းနိုင်ငံမှာမြန်မာအပါအဝင်ရွှေ့ပြောင်းလို့သမားတွေကိုအလုပ်လုပ်ခွင့်ပြုတော့မယ့်အကြောင်းထိုင်းအစိုးရတာဝန်ရှိသူတွေကကြေညာလိုက်တာပါ။ဒါပေမဲ့လည်းအကန့်အသတ်နဲ့သာလုပ်ကိုင်ခွင့်ရှိအောင်မှဖြစ်ကြောင်းကိုလည်းထိုင်းနိုင်ငံ COVID-19 ကူးစက်ရောဂါတိုက်ချက်ကာကွယ်ရေးစီမံခန့်ခွဲမှုဗဟိုဌာန CCSA ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာထဝီစင်ကသတင်းတောက်တွေကိုဒီသတင်းပတ်ထဲမှာပဲပြောခဲ့ပါဗျ။
นะครับซึ่งนี้จําเป็นต้องใช้แรงงานเห็นความจําเป็นก็เอา2ธุรกิจ
နိုင်ငံသားအလုပ်သမားတွေကိုစောက်လို့ရေးနဲ့စားတောက်ဆိုင်လုပ်ငန်းတွေမှာအလုပ်လုပ်ခွင့်ဗီဇာခွင့်ပြုပေးမှာဖြစ်ကြောင်းပြောဆိုသွားတာပါအလုပ်လုပ်ခွင့်ရမယ့်နိုင်ငံသားအလုပ်သမားတွေအနေနဲ့ကျန်းမာရေးထောက်ခံချက်အပြင်ကပ်ရောဂါကူးစက်မှုကင်းရှင်းကြောင်း14ရက်ကြာစောက်ကြည့်စစ်ဆေးမှုတွေကိုအလုပ်ရှင်ကတာဝန်ယူရမှာပါအလုပ်ရှင်တွေအနေနဲ့အလုပ်သမားတွေအတွက်ကျန်းမာရေးအာမခံချက်ပေးဆောင်ရမယ့်စည်းကမ်းချက်တွေအပါအဝင်တခြားကန့်သက်ချက်တွေလည်းပါလာတာကြောင့်လုပ်ငန်းရှင်တွေကတော့ဒီအစီအစဉ်အတွက်ပေါ်မှာတွန်းဆုတ်နေကြပါတယ်။တစ်ချိန်တည်းမှာပဲထိုင်းနိုင်ငံမှာအလုပ်ကင်အခွင့်အလမ်းတွေရနိုင်ဖို့မျှော်လင့်ချက်တွေနဲ့တရားမဝင်ဝင်ရောက်လာနေကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံသားအလုပ်သမားတွေကိုတော့ထိုင်းအနာပိုင်းတွေကဇက်တိုက်ဆိုသလိုနှိမ်နင်းနေတာပါ။မလကနေဇူလိုင်လဆန်းအထိတရားမဝင်ဝင်ရောက်လာသူ10,000ကျော်ဖမ်းဆီးမိတဲ့အထဲမှာမြန်မာနိုင်ငံသား6,000ကျော်ပါဝင်နေတဲ့အကြောင်းကိုလည်းไทยลวยหมู่จี้แจยฐานะก็ตะเร็งทุบเปลี่ยนท่ามาได
้คนต่างด้าวนําเชื้อไวรัสโควิด19มาติดในเมืองไทยเพราะวันนี้เป็นวันที่50แล้วที่ประเทศไทยปลอดจากการติดเชื้อในประเทศ
โควิด19กับยอกากาลอื่นมาနိုင်ငံသားအလုပ်သမားတွေပြီးတော့ပြန်သွားပြီးနီလန်မျိုးစုံနဲ့ထိုင်းနိုင်ငံအတွင်းကိုပြန်လည်ခိုးဝင်လာနေပါတယ်။ထိုင်းနိုင်ငံကယောဂါထိန်းချုပ်နိုင်ပြီးနိုင်ငံအတွင်းပိုးကူးဆက်မှုမရှိတာရက်90ကျော်လာခဲ့ပေမဲ့နိုင်ငံအပြင်ကနေဝင်ရောက်လာတဲ့တရားမဝင်အလုပ်သမားတွေမှာယောဂါပိုးတွေပါလာမှာကိုထိန်းချုပ်ကာကွယ်တဲ့အနေနဲ့ရောကိုဗစ်ကာလမှာလူကုန်ကူးတဲ့လုပ်ငန်းတွေလူလိမ်ပွဲစားတွေပိုများလာနေတာကိုတားဆီးနိုင်အောင်လှုပ်ဆောင်နေတာဖြစ်ပါတယ်ဆိုပြီးထိုင်းလူဝင်မှုကြီးကြပ်ရေးဘူရိုရဲ့အကြီးအကဲဒုဗိုလ်ချုပ်စွန်ဖုံးချင်တူဝင်ကပြောသွားခဲ့တာပါလူကုန်ကူးသူတွေအဖြစ်တန်လျာရှိသူ15ဦးနဲ့တရားမဝင်အလုပ်သမားတွေကိုနေထိုင်ခွင့်ပြုထားတဲ့ထိုင်းအိမ်ရှင်52ဦးကိုလည်းဖမ်းဆီးရေးယူခဲ့ကြောင်းကိုလည်းထိုင်းအစိုးရရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီအပိုင်းအတွင်းမှာပဲစမောစခွန်ခရိုင်မဟာဆိုင်ဒေသကမြန်မာတွေနေတဲ့အလုပ်သမားတန်ရာတွေကိုဝင်ရောက်ဖမ်းဆီးခဲ့ရမှာရာနဲ့ချီရှိတဲ့မြန်မာနိုင်ငံသားတွေဖမ်းဆီးခံခဲ့ရတယ်လို့နေဆက်မှာလည်းအဖမ်းဆီးတွေရှိနေကြောင်းအလုပ်သမားကူညီအဖွဲ့ဖြစ်တဲ့ AAC မဟာမိတ်အဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကလည်းပြောပါတယ်
မြန်မာနိုင်ငံမှာလည်းအလုပ်ကင်ခွင့်လမ်းမရှိကိုဗစ်ကာလမှာပြန်သွားတဲ့လူတွေကိုဗစ်မရောက်ခင်လေးမှာပြန်သွားတဲ့လူတွေအဲ့လိုလူတွေကနေထိုင်ခွင့်တောင်းထားပြီး passport တွေရှိရသားနဲ့ကျွန်တော်တရားဝင်နေဆက်ကိတ်တွေအဖွင့်သေးဘူးဆိုတော့ကြားတဲ့နီးလမ်းနဲ့ကျွန်တော်လူမောင်လူကယ်ကြီးတွေနဲ့ချိတ်ဆက်ပြီးတော့ခုံးဝင်ကြတယ်ခုံးဝင်တော့ကြတော့ခုံးဝင်တဲ့လူတွေတော်တော်များများလည်းဖမ်းမိတယ်အဲဒီနေဆက်တကြောင်မှာအခုဆိုထိုင်းစစ်တပ်ကပိုက်ဆိုင်ထားပြီးတော့ကင်းလက်ကင်းပတ်ပြီးတော့ဟိုကျွန်တော်တို့ပိတ်ဆို့တင်းတင်းကြပ်ပိတ်ဆို့ပြီးတော့ဖမ်းဆီးနေတာကိုတွေ့ရတယ်ကျွန်တော်တို့အမြန်ပြန်ဝင်ရလေထိုင်းနိုင်ငံမှာလည်းဒီကိုဗစ်တွေဖြစ်နေတယ်ဖန်ဆီးမှုတွေလည်းရှိနေတယ်နေတိုင်းဝင်ထောက်ထားတွေလည်းဘာမှမသိဘူးဆိုတဲ့နေတာကဘာလို့အမြန်ပြန်ဝင်ကြလဲဆိုတာကိုကျွန်တော်တို့သုံးသပ်ကြည့်လိုက်တော့ခုမြန်မာနိုင်ငံထဲမှာလည်းအလုပ်ကင်ခွင်လမ်းတွေကနေပြီးတော့ဟိုနေတိုင်းအလုပ်ကင်စားသောက်မှုအတွက်ရက်တီဖို့ခက်ခဲတော့ကြတော့ကျွန်တော်တို့ပြန်ပြီးတော့ရတဲ့နီလန်းနေနဲ့ပြန်ဝင်လာအဲ့ဒီမှာပဲကျွန်တော်ဖန်ဆီးခံရပြီးတော့အခုဆိုရင်ကျွန်တော်ခိုးဝင်မြန်မာလူကမာတွေကထောင်နဲ့ဒေးလာတွေကြာခံလာရှိတယ်6လကြာခံလာတွေရှိတယ
်ပြည်ပကရောက်လာသူ9ယောက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတွေ့ရှိကြောင်းဒီကနေ့ပဲအတည်ပြုခဲ့တဲ့ထိုင်းနိုင်ငံမှာပြည်တွင်းကူးစက်မှုကတော့မရှိသလောက်ပါထိုင်းနိုင်ငံမှာကပ်ရောဂါစတင်ဖြစ်ပွားချိန်ကစလို့တေဆုံးသူ58ယောက်ပါဝင်ကူးစက်သူစုစုပေါင်းကတော့3255ယောက်ရှိကြောင်းကိုလည်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ကျမမအေးအေးမှာထိုင်းနိုင်ငံနယ်စပ်ကနေသတင်းပေးပို့နေတာဖြစ်ပါတယ်